2019ခုနှစ်လောက်ကြာမှရွေးကောက်ပွဲကိုအစောဆုံးကျင်းပနိုင်မယ်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေမူကြမ်းကိုထိုင်းစစ်အစိုးရကပယ်ချခဲ့ပြီးနောက်ဖွဲ့စည်းပုံအခြေခံဥပဒေအသစ်တစ်ခုရေးဆွဲဖို့ကော်မတီတစ်ရပ်ကိုတောင်းဝန်ပေးလိုက်ပါတယ်ဖွဲ့စည်းပုံဥပဒေအသစ်ရေးဆွဲရေးကော်မတီတန်းမှာအဖွဲ့ဝင်22ဦးပါဝင်ပြီးလုပ်ငန်းတွေအများဆုံးလှုပ်ဆောင်သွားမယ်အကြောင်းနဲ့လာမယ့်6လအတွင်းအပြီးသတ်ရေးဆွဲရမှာဖြစ်တယ်လို့ထိုင်းဒူးဝန်ကြီးချုပ်ဝိစနုကပြောပါတယ်ဖွဲ့စည်းပုံဥပဒေသစ်ကော်မတီကိုဥပဒေရေးရာကျွမ်းကျင်သူမီချိုင်ရူချူပန်ကဦးဆောင်มาဖြစ်ပါတယ်ဝန်ကြီးချုပ်ဟောင်းတက်ဆင်ကိုဖယ်ရှားပြီးတဲ့နောက်2009ခုနှစ်မှာရေးဆွဲခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုလည်းသူကပဲဦးဆောင်ရေးဆွဲခဲ့တာဖြစ်ပါတယ်ခင်ဗျာ